ဂျပန်နိုင်ငံတိုကျိုမြို့ရှင်ဂျူကုအရပ်မှာရှိတဲ့ပန်းချံတစ်ခုမှာယာနဲ့ချီတဲ့ဂျပန်နိုင်ငံရောက်မြန်မာနိုင်ငံသားတွေနဲ့ဂျပန်နိုင်ငံသားတွေဆူဝေးပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်နဲ့ဖမ်းဆီးခံဂျပန်သတင်းသမားထရူခူခူပိုဒါအပါအဝင်နိုင်ငံရေးအချင်းသားတွေအားလုံးပြန်လှုပ်ပေးဖို့ကိုစနေနေ့ကဆန္ဒပြတောင်းဆိုခဲ့ကြပါတယ
်ဆန်းစုကြည်ဆောင်はじめそれから僕の友人の映像作家のモンティンダンそして
တော်စန်းစုကြည်ပါဝင်ကျွန်တော်မိတ်ဆွေဖန်စီကန်သတင်းတော့ထူရူကူပိုတာနဲ့အခြားသောနိုင်ငံအချင်းသားတွေအားလုံးပြန်လွတ်ပေးဖို့မြန်မာနိုင်ငံသားတွေနဲ့အတူကျွန်တော်ဒီနေရာမှာလာရောက်ဆန္ဒပြနေတာဖြစ်ပါတယ်လို့ကူပိုတာရဲ့တငယ်ချင်းဖြစ်သူဟိုအားရှိဟီရိုဆကပြောကြားသွားတာဖြစ်ပါတယ်ဆန္ဒပြသူတချို့ဟာနိုင်ငံရေးအချင်းသားဝတ်စုံအပြာရောင်တွေကိုဝတ်ဆင်ထားကြသလိုလက်တွေမှာလည်းတန်ကျိုးလက်ထိပ်တွေခတ်ပြီးတိုကျိုမြို့ကိုလှည့်လည်ကတရုတ်ဖော်ဆန္ဒပြခဲ့ကြပါတယ်။ထူရူကူပိုဒါဟာစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဒုတိယမြောက်ဖမ်းဆီးခံရတဲ့ဂျပန်နိုင်ငံသားဖြစ်ပါတယ်။ပြီးခဲ့တဲ့ဖေဖော်ဝါရီလတည်းကလည်းမြန်မာနိုင်ငံတွင်ဆန္ဒပြပွဲတွေကိုသတင်းယူခဲ့တဲ့ဂျပန်သတင်းတောက် Yuki Kitazumi ကိုမြန်မာစစ်အာဏာပိုင်ကဖမ်းဆီးခဲ့ပြီးလေးလအကြာမှပြန်လွှတ်ပေးခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းဖမ်းဆီးခံရသူ1000ကျော်ရှိတယ်လို့နိုင်ငံရေးအကျဉ်းသားများကူညီဆောင်ရှောက်ရေးအဖွဲ့ AAPP ကဖော်ပြထားပါတယ်။မြန်မာနိုင်ငံမှာဖမ်းဆီးခံရတဲ့သတင်းသမား100ကျော်ရှိတယ်လို့လည်းသိရပါတယ်။